Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်အောက်တိုဘာလ19ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00အထိစီစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့သတင်းတွေကိုကိုအောင်အောင်နဲ့ကျွန်မအနားလောက်တို့ကြီးညာသွားမှာပါအီရတ်နိုင်ငံတွင်းကကတ်လူမျိုးစုလက်နက်ကင်တွေထိန်းချုပ်ထားတဲ့ခီယာကုတ်မျိုးထက်ကယင်နန်တွင်အတော်များများကိုရောစင်ကြားမျိုးကိုပါအီရတ်အစိုးရတပ်တွေကသိမ်းပိုက်လိုက်ပါတယ်အာဖဂန်နစ္စတန်အရှေ့ပိုင်းကရဲတင်တန်းကြောင့်ကိုဒီကနေ့အကြမ်းဖက်သမားတွေတိုက်ခတ်တာကြောင့်လူ20ကျော်သေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရသွားပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်ထပ်မံထွက်ပြေးလာတဲ့ဒုက္ခသည်တစ်သောင်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နဲ့ဆက်အနီမှာဝင်ခွင့်ရဖို့စောင့်ဆောင်နေကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောပါတယ်ဒီလိုသတင်းတွေကြားမှာပါရှင်
ကောင်းပါပြီရှင်တည်င်းတွေပြီးမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့ဒုက္ခသည်တွေအကူအညီရရှိရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်တို့ဆွေးနွေးကြတဲ့အကြောင်းနဲ့အတူနားဆင်ရမှာကအ
ဲ့ဒီမှာရင်စာတိုက်ပွဲဖြစ်ပွားပြီးတော့မှဒေတာပင်ပြောကြားချက်ရကတော့စစ်တီတချို့ဝိုင်းတိတ်ခံလိုက်ရတယ်အဖမ်းခံလိုက်ရတယ်လို့ပြောတယ်ခင်ဗျ
ရှမ်းတန်တော်ဆင်သတင်းဌာနအေဒီတာချုပ်ဆိုင်းမင်းပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်နေပြည်တော်လေစိတ်မှာလက်နက်တွေဖမ်းမိပြီးနောက်ဆက်တွဲရှာဖွေစစ်ဆေးမှုအခြေအနေတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်အောင်တို့ပြောပြပေးပါလိမ့်မယ်ရှင
်အီရတ်နိုင်ငံတွင်းကကတ်လူမျိုးစုလက်နက်ကိုင်တွေထိန်းချုပ်ထားတဲ့ခီယာကုတ်မျိုးထက်ကယင်နန်တွင်အတော်များများကိုရောစင်ကြားမျိုးကိုပါအီရတ်အစိုးရတပ်တွေကအင်္ဂါနေ့မှာသိမ်းပိုက်လိုက်ပြီးကတ်လက်နက်ကိုင်တပ်ဖွဲ့တွေကိုတိုက်ထုတ်လိုက်ပါတယ်တစိတ်တပိုင်းကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ကတ်လူမျိုးစုရဲ့ဒေသမှာတံပြန်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်ရမယ်လို့အစိုးရဘက်ကခန့်မှန်းထားခဲ့တာပါဘိုင်ဟာဆန်နဲ့အဗနာယင်နန်တို့နဲ့စီကနေကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေအသာတကြီးဆုတ်ခွာသွားခွဲကြတာပါပက်ရှမာဂါလို့ခေါ်တဲ့ကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေဆုတ်သွားတဲ့အတွက်လဲစင်ကြားမျိုးကိုအစိုးရတပ်တွေကအင်္ဂါနေ့မှာအလဲတကူသိမ်းပိုက်ခဲ့ကြတာဖြစ်ပါတယ်တနင်္လာနေ့ကကတ်လူမျိုးစုကိုပိုင်အုပ်ချုပ်ခွင့်ရဒေသခီယာကုတ်မျိုးကိုအီရတ်အစိုးရတပ်ဖွဲ့တွေဝင်ရောက်စီးနင်းပြီးပြည်နယ်အုပ်ချုပ်ရေးမှူးရဲ့ယုံစစ်စခန်းတွေနဲ့ရင်းနှံတွင်းတွေကိုသိမ်းပိုက်ပြီးတဲ့နောက်စင်ကြားမျိုးကိုထပ်ပြီးတော့သိမ်းပိုက်လိုက်တာဖြစ်ပါတယ်။အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီရဲ့ညွှန်ကြားချက်အရအမေရိကန်တို့စစ်တင်တန်းပေးထားတဲ့အီရတ်တပ်သားတွေဟာခီယာကုတ်မျိုးကိုဝင်ရောက်ပြီးကတ်လူမျိုးစုတွေရဲ့အလံတွေနေရာမှာအီရတ်အလံတွေကိုလွင့်ထူခဲ့ပါတယ်။IS ဝင်ရောက်အကြမ်းဖက်သမားတွေကိုတိုက်ထုတ်ပြီး2014ခုနှစ်ကတည်းကခီယာကုတ်မျိုးကိုကတ်တပ်ဖွဲ့တွေကထိန်းချုပ်ထားတာပါ။ပြည်ခရစ်လာအတွင်းအီရတ်အစိုးရကတရားမဝင်တဲ့လုပ်ရလို့သတ်မှတ်ထားတဲ့ကတ်လူမျိုးစုတွေအနေနဲ့တီးခြားနိုင်ငံထူထောင်ရေးအတွက်လူမှုဆန္ဒခံယူပွဲပြုလို့အပြီးမှာအီရတ်တပ်ဖွဲ့တွေကကတ်လူမျိုးစုဒေသကိုစတင်တိုက်ခိုက်ပြီးတည့်ရက်အကြာမှာခီယာကုတ်ကိုသိမ်းပိုက်တာဖြစ်ပါတယ်။ကတ်လူမျိုးစုတွေအပေါ်စစ်ဆင်ခဲ့တဲ့အတွက်အီရတ်အစိုးရအနေနဲ့ကြီးစွာတပ်ပေးဆက်ရလိမ့်မယ်လို့ပက်ရှမာဂါရိုကပြောပါတယ်။
ဆိုမာလီယာနိုင်ငံမှာကဒရှူးမြို့တော်မှာအစ္စလာမစ်အကြမ်းဖက်စစ်သည်ကြော်ရီရဲ့တိုက်ခိုက်မှုကြီးအတွင်အသက်မသေးကျင်ရင်သူတွေကိုဆက်လက်ရှာဖွေနေတာမှာဒီကနေ့သေဆုံးသူအရေအတွက်300အထိတိုးလာနေပါတယ်ပြီးခဲ့တဲ့စနေနေ့ကဖြစ်ခဲ့တဲ့ကြီးမားတဲ့ကားဘုံးဖောက်ခွဲမှုကြီးအတွင်မှာဒဏ်ရာရသူပေါင်း429ယောက်ရှိပြီးသေဆုံးသူဥယျာဉ်ထပ်ပြီးတော့တိုးလာနိုင်တယ်လို့အစိုးရကခန့်မှန်းထားပါတယ်မနေ့ကတော့အသက်ရှင်ရဲ့လူ9ယောက်ကိုအပြက်စီးပုံတွေကြားကနေဆွဲထုတ်ကယ်တင်နိုင်ခဲ့တယ်လို့အလောင်းတချို့ကလည်းထပ်ပြီးတော့ရှာတွေ့ခဲ့တဲ့အကြောင်းဗိုလ်မှူးချုပ်အဗ်ဒီဝါဟက်အဗ်ဒူလာဟီကပြောပါတယ်အနီးနားကစာအုပ်တွေထဲမှာနောက်ထပ်အလောင်းတွေထပ်ရှိနေနိုင်သေးတယ်လို့လည်းသူကပြောပါတယ်အခုတိုက်ခိုက်မှုနဲ့ပတ်သက်လို့ဘဲဖွဲ့စည်းကမှသူတို့လက်ချက်ဖြင့်ပြောဆိုတာမျိုးမရှိသေးပေမဲ့ဆိုမာလီယာဆိုရအရာရှိတွေနဲ့အကြမ်းဖက်ဝါဒရေးရာကျွမ်းကျင်သူတွေကတော့ဒါဟာအယ်ရှာဘက်စစ်သည်ကြော်ရီရဲ့လက်ချက်ဖြစ်နိုင်တယ်လို့ယူဆထားပါတယ်တိုက်ခိုက်မှုတွင်သေဆုံးနိုင်ငံရသူတွေအတွက်300တာနိုင်ငံတော်ဝန်ထမ်းချင်းအထိမ့်မဲ့ဖြစ်အစိုးရကသတ်မှတ်ထားပါတယ်အမေရိကန်နိုင်ငံသားတချို့ပါသေဆုံးခဲ့ရတဲ့ဒီတိုက်ခိုက်မှုကြီးကိုအမေရိကန်သမ္မတအီမီရော်ကပြင်းပြင်းထန်ထန်ရှုတ်ချပါတယ်ဒီတိုက်ခိုက်မှုအတွင်းဒဏ်ရာရသူတွေထဲမှာမိုဂါဒီရှုအခြေစိုက် VOA သတင်းတောက်တူလည်းပါဝင်ပါတယ်ခင်ဗျာ
ရီမန်နိုင်ငံအယ်ဘီရာဒေတာမှာရှိတဲ့ IS စစ်သွေးကြွလေ့ကျင့်ရေးစခန်းတစ်ခုကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်တာမှာ IS စစ်သွေးကြွတက်ခရီးသမားအများအပြားသေဆုံးခဲ့တယ်လို့ပင်နကွန်စစ်ဌာနချုပ်ကပြောပါရယ်ရီမန်နိုင်ငံဟာအကြမ်းဖက်သမားတွေအတွက်လေ့ကျင့်သင်တန်းတွေဈေးကစုဝေးရာနေရာတစ်ခုဖြစ်တယ်လို့လည်းပင်နကွန်ကပြောပါရယ်အကြမ်းဖက်အဖွဲ့တွေဟာရီမန်နိုင်ငံအတွင်းမတီးမငိမ့်ဖြစ်နေတဲ့အခြေအနေတွေနဲ့ကောင်းဆောင်မှုအပိုင်းလှစ်လက်နေရာတွေကိုအခွင့်ကောင်းယူပြီးနေမြေတွေကိုတင်းယုံဖို့စူးစမ်းနေတယ်လို့ကမ္ဘာအစင်းရေးဆုံးနိုင်ငံတွေထက်ကတစ်ခုဖြစ်တဲ့ရီမန်နိုင်ငံအတွင်းအခြေအနေကိုပိုးပြီးတော့ဆိုးရအောင်လှုပ်ဆောင်နေတာဖြစ်ပါရယ်လက်ရှိအစားအစာနဲ့ဆေးဝါးတွေအကြီးအကျယ်လိုအပ်နေတဲ့တစ်ချိန်ထဲမှာကာလဝမ်းရောဂါကပ်ပြီးလဲကြုံနေရပါတယ်ဒီတော့အတွင်းအီရန်နိုင်ငံကကြောထောက်နောက်ခံပေးထားတဲ့ဟူသီသဘုံတွေကိုဆော်ရီအာရေဗျာနိုင်ငံကဦးဆောင်ပြီးလေကြောင်းတပ်ခန့်မှုတွေလှုပ်ဆောင်နေတာမှာအရသားတွေထောင်နဲ့ချီတည်ဆုံခဲ့ရပြီးဖြစ်တယ်လို့တချို့နေရာတွေမှာရက်ွက်တွေတစ်ခုလုံးပျောက်သွားတဲ့အထိပါတပ်ခန့်ခံရရရှိခဲ့ပါတယ်
အာဖဂန်နစ္စတန်အရှေ့ပိုင်းကရဲတပ်နဲ့ကြောင်းကိုဒီကနေ့မှအကြမ်းဖက်သမားတွေကတိုက်ခိုက်တာကြောင့်လူ20ကျော်သေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရသွားပါတယ်။ဖာကီရှာပြည်နယ်ဂါဒက်စ်မြို့ကတင်းနှန်းကျောင်းအနီးမှာဖောက်ခွဲရေးပစ္စည်းတွေတင်ဆောင်ထားတဲ့ကားကိုအသေးခံဖောက်ခွဲပြီးတော့တိုက်ခိုက်မှုကိုစတင်လာလို့အာဏာပိုင်တွေကပြောပါတယ်။အဲဒီနောက်တော့တနတ်သမားတွေကတင်းနှန်းကျောင်းကိုပစ်ခတ်တိုက်ခိုက်တယ်လို့ရဲတပ်ဖွဲ့ဝင်တွေနဲ့လည်းအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။ဂါဒက်စ်မြို့လူထုကျန်းမာရေးဌာနအကြီးအကဲဟီရာယတူလာဟာမီဒီကဒီပစ်ခတ်တိုက်ခိုက်မှုကြောင့်တေဆုံးသူတွေထဲမှာအရက်သားတွေရောရဲတပ်ဖွဲ့ဝင်တွေရောပါဝင်တယ်လို့ပြောပါတယ်။ဖက်ရှာပြည်နယ်ရဲတပ်ဖွဲ့အကြီးအကဲထိုရာလီယာအဘီယာဒါနီကလည်းဒီတိုက်ခိုက်မှုတွင်သေဆုံးသွားတယ်လို့ဒီအမီမဖော်လို့တဲ့ပြည်내အစိုးရအဖွဲ့ဝင်တဦးကပြောပါတယ်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်ကပြောထားပြီးမန်ဆော်ရီစစ်စင်ရေးအနေနဲ့တိုက်ခိုက်တာဖြစ်တယ်လို့ပြောခွင့်ရဇဘီဦးလာမာဂျာဟစ်ကပြောပါတယ်ဒီကနေ့မှာပဲတောင်ပိုင်းဂန်နီပြည်내မှာလည်းရဲစခန်းတစ်ခုအလားတူတိုက်ခိုက်ခံရပါတယ်အဲ့ဒီတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်9ဦးတမနဲ့သေဆုံးသွားတယ်လို့ AP သတင်းဌာနကပြောပါတယ်ခင်ဗျာ
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်ထပ်မံထွက်ပြေးလာကြတဲ့ဒုက္ခသည်သက်တောင်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နဲ့ဆက်အနေမှာဝင်ခွင့်ရဖို့ဆောင်ဆိုင်နေကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါရယ်တနင်္ဂနွေနေ့ကစလို့ရိုဟင်ဂျာဒုက္ခသည်ပေါင်းခန့်မှန်းချေသက်တောင်းငါးနဲ့သက်တောင်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နဲ့ဆက်အနေရောက်လာခဲ့ကြကြောင်းကုလသမဂ္ဂယုံချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ UNHCR ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါနေမလားသေမလားဆိုပြီးအချိန်ချင်းချင်းချောက်ခံရတဲ့ကြားကရခိုင်ပြည်နယ်မြောက်ပိုင်းကရွာတွေမှာဆက်လက်နေထိုင်ဖို့ဆုံးမြတ်ခဲ့ကြပါမဲ့ရွာရီမီလောင်ကုန်းတဲ့အတွက်အခုနောက်ဆုံးထွက်ပြေးလာရတာလို့လဲဆိုကြပါရယ်။တနင်္ဂနွေနေ့ကစလို့ထွက်ပြေးလာကြတဲ့ဒုက္ခသည်တွေဟာဒီကနေ့မနက်ထိဘင်္ဂလားဒေ့ရှ်ဘက်ကလေကွင်းတွေမှာနေနေကြပြီးမြန်မာနိုင်ငံဖက်ချန်းကသနတ်တန်တွေကြားနေရပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထဲဝင်ခွင့်ရဖို့စောင့်ဆိုင်နေကြရုံပဲလို့လဲဒုက္ခသည်တွေရဲ့ပြောဆိုချက်ကိုကိုးကားပြီး UNHCR ပြောခွင့်ရ Andre Mack ကကြေညာချက်မှာပြောဆိုထားသလိုဒုက္ခသည်တွေရဲ့ပုံတွေကိုကောင်းကင်ကနေရိုက်ကူးထားတဲ့ဗီဒီယိုတွေကိုလည်းပြသထားပါရယ်။တချိန်ထဲမှာပဲနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကဩဂုတ်လနောက်ပိုင်းကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာကျွေးရပေါင်း288ရွာထက်မနည်းဟာမီးလောင်မှုတွေကြောင့်လုံးဝဓမ္မမဟုတ်တစ်စိတ်တစ်ပိုင်းပျက်စီးခဲ့ရကြောင်းဂျူရုတပ်ပုံမှတ်တမ်းတွေနဲ့အတူဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ
်။ရှေ့နိုဝင်ဘာလထဲမှာအာရှနိုင်ငံ၅နိုင်ငံကိုခီးထွက်ဖို့စီစဉ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဲ့ဒီခီးစဉ်တွင်ကိုရီးယားစစ်မဲ့ဇင်ကိုပါသွားနိုင်ဖို့စဉ်းစားနေတယ်လို့သတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။လက်နက်ကင်တပ်ဖွဲ့တွေအများပြားနဲ့လုံခြုံရေးတင်းကျပ်ထားတဲ့တောင်တန်းမြောက်ကိုရီးယား၂နိုင်ငံကြားကအဲ့ဒီစစ်မဲ့ဇုံကိုသမ္မတထရမ့်တွားရောက်နိုင်ွယ်ရှိတယ်လို့တောင်ကိုရီးယားသတင်းမီဒီယာတွေကလည်းခမန့်ဖော်ပြနေကြပါတယ်။ပြီးခဲ့တဲ့ဧပြီလကတော့ဒုသမ္မတမိုက်ပန့်စ်အဲ့ဒီကိုတွားရောက်ခဲ့တာရှိတယ်လို့အခုသမ္မတထရမ့်ကအလားတူတွားရောက်မယ်ဆိုရင်ဒီအပေါ်မှာမြောက်ကိုရီးယားဘက်ကသူတို့အပေါ်ရန်လိုမှုအဖြစ်မြင်သွားနိုင်မလားဆိုတဲ့အမေကိုတော့သမ္မတထရမ့်ကတိုက်ရိုက်ဖြေမသွားပါဘူး။သမ္မတရဲ့အာရှ၅နိုင်ငံခီးစဉ်တွင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုစန့်ကျင်တုံ့ပြန်တဲ့ PR တွေတိုးမြှင့်သွားနိုင်ဖို့အပြင်ဒေတာရင်းမှာအမေရိကန်ရဲ့စီးပွားရေးအကျိုးစီးပွားမြင့်တင်နိုင်ရေးနည်းလမ်းတွေလည်းရှာဖွေသွားမှာပါ။ရှေ့လ၃ရက်နေ့ကနေ14ရက်နေ့အထိဒီသတင်းနှစ်ပတ်ကြာမဲ့ခီးစဉ်တွင်ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသမ္မတထရမ့်တွားရောက်မှာဖြစ်တဲ့အကြောင်းအင်ဗီရိုကမနေ့ကကြေညာထားပါတယ်ခင်ဗျာ။
ဗင်နီဇွဲလားနိုင်ငံရဲ့ပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာလက်ရှိအာဏာရဆိုရှယ်လစ်ပါတီကပြည်내23ခုထဲက18နေရာမှာအနိုင်ရလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရလဒ်ကိုအတိုက်အခံညွှန်ပေါင်းပါတီဖက်ကပယ်ချလိုက်ပြီးရွေးကောက်ပွဲမဲရလဒ်တွေကိုအပြည့်အဝပြန်လည်ဆန်းစစ်ပေးဖို့အတိုက်အခံ Democratic Union Roundtable MUD ပါတီရဲ့မဲဆွေရေးမန်နေဂျာဂီရာဒိုပြတ်ကတောင်းဆိုလိုက်ပါတယ်။ပြည်내23ခုထဲမှာအတိုက်အခံပါတီဖက်ကအနည်းဆုံး2ဝက်လောက်မှာအနိုင်ရမယ်လို့ခန့်မှန်းထားပေမဲ့ပြည်내5ခုမှာသာအနိုင်ရထားတာဖြစ်ပါတယ်။နိုင်ငံအရှေ့ပိုင်းဘိုလီဗာပြည်내မှာတော့ရွေးကောက်ပွဲမဲရလဒ်တွေကိုတနင်္လာနေ့ထိဆက်ပြီးရွတ်တက်နေတာပါဗီနီဇွဲလားပြည်သူတွေခုလိုလာရောက်မဲ့ပေးခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကချီးကျူးပြောဆိုပေမဲ့လည်းမဲယုံတို့ရဲ့နောက်ဆုံးနေ့ရက်အပြောင်းလဲတွေကိုကြေညာမပေးတာမဲယုံတွေမှာလွတ်လပ်ပြီးယုံကြည်ထိုက်တဲ့လေလာဆောင်ကြည့်သူတွေမရှိတာအတိုက်ခံတွေကိုထောက်ခံတဲ့ဒေသတွေမှာမဲပေးဆက်တွေမလုံလောက်တာရွေးကောက်ပွဲကော်မရှင်ကမဲရလဒ်တွေကိုရေးသွက်ရမှာနှီးပညာပိုင်းအရာစစ်ဆေးနိုင်တဲ့စနစ်မရှိတာဆတဲ့အကြောင်းအရာမျိုးစုံကြောင့်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့ပြောပါတယ်အမေရိကန်နဲ့ဥရောပသမဂ္ဂကသမ္မတမာဒူရိုအစိုးရအပေါ်တန်ခတ်ပိတ်ဆို့မှုတွေနောက်ထပ်ချမှတ်ဖို့စဉ်းစားနေတာဖြစ်ပါတယ်
စပိန်နိုင်ငံကနေကက်တလိုနီးယားဒေသအနေနဲ့တီးခြားခွဲထွက်ပြီးလွတ်လပ်ရေးကြေညာမလားဆိုတာကိုတဲတဲကွဲကွဲမသိရသေးချိန်မှာပဲကက်တလန်ခွဲထွက်ရေးသမားကောင်းဆောင်နှုတ်ကိုစပိန်အထက်တရားရုံးကနိုင်ငံတော်ပုံကံဖို့လှုံ့ဆော်မှုနဲ့ထောင်ဒဏ်ချမှတ်လိုက်ပါတယ်။ Omnium ကက်တလန်ယဉ်ကျေးမှုအသင်းကဟော်ဒီကျူဇာနဲ့ကက်တလန်ဒေသလွတ်တော်ကဟော်ဒီစန်ချက်စ်တို့ဟာလွန်ခဲ့တဲ့လအတွင်းကျင်းပခဲ့တဲ့ကက်တလန်လွတ်လပ်ရေးဆန္ဒပြပွဲအတွင်းလူမျိုးရေးရက်တက်ဖွဲ့ဝင်တွေကိုလက်တုံ့ပြန်ရန်ဆတယ်ဆိုပြီးအစိုးရရှိနေတွေကဆွဆွဲခဲ့ပါတယ်။အခုလိုကက်တလန်ကောင်းဆောင်တွေကိုထောင်ထဲချမှတ်ခဲ့တာကြောင့်တနင်္လာနေ့ညရုံးကမြို့တော်ဘာစီလိုနာမှာကာဟွန်တွေအိုးခွက်တွေကိုတီးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒီတော့တွင်ကက်တလိုနီးယားဒေသအကြီးအကဲပျူချ်ဒီမွန်ကကက်တလိုနီးယားဒေသလွတ်လပ်ရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုကြာသပတေးနေ့မှာကြေညာမယ်ဆိုပြီးပြောင်းလဲသတ်မှတ်လိုက်ပါတယ်။အရင်တုန်းကတော့တနင်္လာနေ့မှာကြေညာမယ်ဆိုပြီးပြောထားတာပါ။မစ္စတာပျူချ်ဒီမွန်ဟာစပိန်ဝန်ကြီးချုပ်မာရီယာနာရီဝိုက်နဲ့လည်းတွေ့ဆုံဆွေးနွေးဖို့တောင်းဆိုထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရိုဟင်ဂျာဒုက္ခသည်အရေးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအတွက်အလူငွေတွေရရှိဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂဌာနချုပ်မှဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုရေးရာနဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်နဲ့ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌတို့ဦးဆောင်ပြီးတနင်္လာနေ့ကဆွေးနွေးခဲ့ကြတဲ့အကြောင်းကိုတော့ဒေါ်လှသန်းကတင်ပြပေးပါလိမ့်မယ်ရှင်
။ကမ်ပီတပခရေးနဲ့ပတ်သက်လို့ဂျနီဗာရှိဌာနချုပ်မှလူသားချင်းစာနာမှုဆိုင်ရာနဲ့ရေးပေါ်ကယ်ဆယ်ရေးညှိနှိုင်းမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်မစ္စတာမတ်ခ်လုတ်ခော့ဖ်နဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုယ်စားဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌMiss Sharon Shamendo UZB ဆွေးနွေးခဲ့ကြရမှာဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ခြေချသူများကူညီကယ်ဆယ်ရေးအဖွဲ့ IOM နဲ့ UNICEF တို့ကိုယ်စားလှယ်တွေအပြင်အဖွဲ့ဝင်နိုင်ငံတွေလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကစတင်ခဲ့တဲ့ရခိုင်ပြည်ပခန့်ကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးအတွက်ဟာအောက်တိုဘာ23ရက်နေ့မှာ 93,600 ရှိသွားပြီလို့ဆိုပါတယ်။ဒါအပြင်အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ဒီဒုက္ခသည်တွေဟာဒဏ်ရာတွေရကအသက်ပြီးဆွန့်ခွာထွက်ပြေးခဲ့ကြရတာဖြစ်တယ်လို့လည်းဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်မှာအရင်ကရောက်နေနေပြီးတဲ့ဒုက္ခသည်တွေအပါအဝင်အခုနောက်ဆုံးပဋိပက္ခကြောင့်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်၅သိန်းကျော်အပါအဝင်ဒုက္ခသည်1.2သန်းတို့အတွက်အလှူငွေဒေါ်လာ434သန်းလိုအပ်တာဖြစ်ပါတယ်။ဂျနီဗာမှာနောက်တရင်ပါကျင်းပမဲ့ညီလာခံနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမတ်လိုကော့ကစီဝဲဝဲမှာအခုလိုအဖွဲ့ဝင်တွေကိုမြစ်တာရက်ခံခဲ့ပါတယ
် On 23 October I will co-chair a high level donor pledging conference in Geneva with my colleagues from the UN High Commission for Refugees and the International Organization for Migration together with the support of our co-hosts from ECHO
and from QA နော်မလာ23ရက်နေ့မှာကျွန်တော်အနေနဲ့ဂျနီဗာမှာအဆင့်မြင့်လူရှင်ကြီးလာကတရက်ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာခေါင်းဆောင်တွေနဲ့တွေ့ဖက်ပြီးတော့နိုင်ငံတကာရွှေပြောင်းခြေချသူများကုညီရေးဆိုင်ရာ IOM အဖွဲ့အပြင် ECHO နဲ့ကုဝေးနိုင်ငံတို့နဲ့အတူကြီးမှုပြီးတော့ကျင်းပဖို့ရှိပါတယ်အဲ့ဒီခန်းနာမှာရရရောရောနဲ့အလူငွေတွေကိုထည့်ဝင်ကြဖို့မျှော်လင့်ပါတယ်လက်ရှိပြည်ပကကတော့အဖိနှိတ်ခံရမှုရေးယူခံရမှုနဲ့ခွဲခြားဆက်ဆံခံရမှုတွေမှာတမိုင်းဝင်နဲ့ဖြစ်ပါပဲ
ဘင်္ဂလားဒေ့ရှ်အစိုးရကိုစားစီဝေးဘက်ကိုတက်ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌရှရင်းရှာမန်ကဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကလက်ခံခဲ့တဲ့အတွက်နိုင်ငံတကာကချီးကျူးတာကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးဒုက္ခသည်တွေအတွက် Cox's Bazaar မှာအေက2000ကျော်နယ်မြေသတ်မှတ်ထားပေးပြီးအရေးပေါ်ကူညီကယ်ဆယ်ရေးတွေလှူဆောင်နေတယ်လို့ပြောခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်ပြဿနာဖြေရှင်းရေးဟာလည်းမြန်မာအစိုးရမှာတာဝန်ရှိတယ်လို့သူကအခုလိုပြောခဲ့ပါတယ
် It is a problem of Myanmar and all necessary measures must be adopted by Myanmar to resolve the issue. The UN member states have a responsibility to demand accountability.
ပြဿနာဖြေရှင်းရေးအတွက်မြန်မာနိုင်ငံကလိုအပ်တာအားလုံးကိုဆောင်ရွက်ရမှာဖြစ်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ကြတဲ့သူတွေကိုအရေးယူကြရမှာဖြစ်ပါတယ်ကျောက်စွာအေးယူဖို့လုံခြုံရေးကောင်စီအနေနဲ့ပြက်ပြက်သားသားရည်တည်ဖို့လိုအပ်ပါတယ်လို့ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌမစ္စရှာမန်ကပြောသွားတာဖြစ်ပါတယ်။ဒ ဒီစည်းဝေးဘက်ကိုမြန်မာတမကြီးဥထင်လင်းလဲတက်ရောက်ခဲ့ပြီးမြန်မာနိုင်ငံအနေနဲ့ရခိုင်ပြည်ပခါကိုအလေးထားကြောင်းအခုလိုပြောခဲ့ပါတယ
်မြန်မာ takes this issue very seriously and recognizes this problem and resolute to address this our leaders who have been trying
မြန်မာနိုင်ငံအနေနဲ့ဒီကိစ္စကိုလွန်စွာအလေးထားပါတယ်ပြဿနာကိုလည်းအတိအမှတ်ပြုသလိုဖြေရှင်းဖို့လည်းတန်ဋိဌာန်ခိုင်မာပါတယ်ကျွန်တော်တို့ခေါင်းဆောင်တွေအနေနဲ့လည်းလူ့အခွင့်အရေးကိုလေးစားထောက်ခံအားပေးခြင်းအပြင်ဒီမိုကရေစီပေါ်ဆောင်ဖို့တိတ်ကိုကြိုးပမ်းနေချိန်မှာရခိုင်မြောက်ပိုင်းမှာအခုလိုပြဿနာဖြစ်နေတာကိုတွေ့ရတော့ဝမ်းနည်းပါတယ
်။ဒါအပြင်ရခိုင်ပြည်ပခါဖြစ်ရှိနေပတ်သက်လို့မကြသည့်မိကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြောကြားခဲ့တဲ့မိကွန်းကိုကိုးကားခဲ့ပြီးရခိုင်ပြည်နယ်ပြဿနာဖြစ်ရှိရမှာအဓိက၃ချက်ရှိတယ်လို့လည်းတမကြီးကထောက်ပြခဲ့ပါတယ
်။ In the Rakhine state there's so many things to be done. There are 3 main tasks.First, repatriation of those who have crossed over to Bangladesh and providing humanitarian assistance.
လုံဆောင်စရာတွေကအများကြီးရှိပါတယ်။ပထမကဘင်္ဂလားဒေ့ရှ်ကိုဖြတ်ကျော်ဝင်ရောက်ခဲ့ကြသူတွေအတွက်လူသားချင်းစာနာမှုအထောက်အကူထိရောက်စွာပေးနိုင်ဖို့ဒုတိယကပြန်လည်အခြေချပေးဖို့နဲ့ပြန်လည်ထူထောင်ရေးဆောင်ရွက်ဖို့တတိယကဒေသမှာဖွံ့ဖြိုးရေးဆောင်ရွက်ဖို့နဲ့ရေရှည်ခံမဲ့ငြိမ်းချမ်းရေးဖော်ဆောင်ဖို့ဖြစ်ပါတယ
်။ချိန်ထဲမှာပဲရခိုင်ပြည်ထနာကိုဖြည့်ရှင်ရမှာမြန်မာအစိုးရဘက်ကလည်းကိုကြီးဆောင်ရွက်နေတဲ့အကြောင်းသူကအခုလိုပြောခဲ့ပါလေ
At the same time we must also be mindful in choosing the right balance approach so not to further displace the situation on the ground to regain the trust
ချင်းနေမှာပဲတတိပြုရမှာကမှန်ကန်ပြီးဗဲမလိုက်တဲ့နီလန်ရွေးဖို့ပါပဲဒါမှလည်းရခိုင်ပြည်နယ်အခြေအနေကိုပိုပြီးမဆိုးဝါးစေမှာဖြစ်ပါတယ်ရခိုင်တိုင်းရင်းသားတွေရဲ့ယုံကြည်မှုကိုပြန်လည်ရရှိဖို့ကြိုးပမ်းဖို့ကလည်းအရေးကြီးတဲ့တစ်ချက်ဖြစ်ပါတယ်လက်ရှိမှာမြန်မာနိုင်ငံရဲ့ဖိတ်ကြားချက်အရကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မစ္စတာဖက်ဒမန်ဟာမြန်မာနိုင်ငံမှာရောက်ရှိနေပါတယ်။ဒါဟာမြန်မာအစိုးရကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လိုတဲ့စိတ်ဓာတ်ကိုပြသလိုက်တဲ့ဥပမာတစ်ခုပါပဲ
။အလားတူပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတမတ်ကြီးကလည်းရိုဟင်ဂျာပြဿနာအရေးပေါ်အကူအညီတွေကိုပေးခဲ့တဲ့နိုင်ငံတကာကိုကျေးဇူးတင်ကြောင်းပြောကြားပြီးပြဿနာဖြေရှင်းရေးနဲ့ပတ်သက်လို့အခုလိုမြစ်တာရပ်ခံခဲ့ပါတယ်
။ please help us resolve the issue.through constructive political engagement at various levels so that is my opinion
ကျွန်တော်မြစ်တာရက်ခံလူတာကတော့အစင်းစင်မှာအပြုသဘောဆောင်တဲ့နိုင်ငံရေးရာချင်းကပ်မှုနဲ့ပြဿနာကိုဝန်ဝင်ဖြေရှင်းပေးပါဆိုတာပါပဲ
နီလာကမှာဆွေးနွေးခဲ့ကြတဲ့အဓိက၃ချက်ရှိတာတွေ့ရပါတယ်ပထမအချက်ကတော့ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ဒုက္ခသည်တွေအကူအညီပေးရေးထိရောက်မှုအတိုင်းတာကိုမေးမြန်းခဲ့ကြတာဖြစ်ပါတယ်ဒုတိယကတော့ပြဿနာဖြေရှင်းရေးနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ယက်တီချက်အကြောင်းဖြစ်ပြီးဒုက္ခသည်တွေထံလူသားချင်းစာနာမှုအကူအညီတွေရောက်ရှိနိုင်မှုကိုမေးမြန်းခဲ့ကြတာဖြစ်ပါတယ်။နောက်ဆုံးကိုယ်စားလှယ်တွေမေးမြန်းခဲ့တဲ့အချက်ကတော့ဂျီနီဗာမှာနောက်သတင်းပါကျင်းပမဲ့အလှူရှင်ညီလာခံအကြောင်းပဲဖြစ်ပါတယ်ရှင်။
တော်လှန်တန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ရှမ်းပြည်နယ်ဘက်ကရှမ်းတိုင်းသားလက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာမကြသေးခင်ရဲတွေအတွင်းမြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအခြေအနေတွေဆက်လက်တင်းမာနေပါတယ်။မိုင်းရှုမြို့နယ်ဘက်မှာလမ်းဖောက်လုပ်ရေးစီမံကိန်းအတွက်တပ်တွေဖယ်ရှားပေးဖို့တပ်မတော်ရဲ့တောင်းဆိုချက်ကို SSPP ဘက်ကငင်းဆန်ခဲ့ရာကထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားခဲ့တာလို့လည်းရှမ်းပြည်အရေးလှစ်လာသူတွေကပြောပါရတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်မောင်ယုံမော်ကျေးရွာဘက်မှာနေမင်းရှင်းလင်းရေးလှုပ်ဆောင်နေတဲ့မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ရှမ်းတန်တော်စစ်တရင်ဌာနအဒီရာချုပ်ဆိုင်းမိန်ကအခုလို့ပြောပါရယ
်ကိုခန့်မျိုးရဲ့အရှိတ်ဘက်ပေါ့ဝန်ယုံမော်ဆိုတာရှိတယ်အဲ့ဒီမှာဒီရင်စာတိုက်ပွဲဖြစ်ပွားပြီးတော့မှဒေတာအတွင်းပြောကြားချက်အရကတော့စစ်တီတချို့ဝန်တိတ်ခံလိုက်ရတယ်အဖမ်းခံလိုက်ရတယ်လို့ပြောတယ်ခင်ဗျဒီ SSCV တက်ကတော့တိတိကျကျမပြောဘူးစစ်ဆင်းနေတုံးလို့လည်းပြောတယ်ဒါနဲ့ဒေတာအတွင်းလူထုကိုကျွန်တော်တို့မေးမြန်းသိရှိချက်အရကတော့ဒီ၃လရောက်အဖမ်းခံရတယ်ဆိုတဲ့ဟာတော့သိရတယ်ခင်ဗျာ
ပြီးခဲ့တဲ့တနင်္ဂနွေနေ့မွန်လွယ်ပိုင်းလောက်ကဖြစ်ပွားခဲ့တဲ့စိုက်ပွဲနဲ့ပတ်သက်ပြီး SSPP ဆက်ဆံရေးယုံတာဝန်ရှိသူတွေကိုမေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေဆိုခြင်းတော့မရှိခဲ့ပါဘူးတပ်မတော်သတင်းထုတ်ပြန်ရေးဘက်ကတော့နေမြေလုံခြုံရေးဆောင်ရွက်နေတဲ့တပ်မတော်ဖွဲ့ကို SSA ဝဟန်းဖွဲ့ကနေအင်အား40ခန့်ကလက်နက်ကြီးလက်နက်ငယ်စုံနဲ့စတင်ပြေခတ်တိုက်ခိုက်လာလို့စိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်သမတော်သားတို့ရှုထိခိုက်တံရရရှိခဲ့သလို SSA ဝဟန်းဖွဲ့ကအဖွဲ့ဝင်9ဦးကိုလက်ရဖမ်းဆီးမိပြီး 22.4 လက် GA 6ခုနဲ့ G 148 တောင်းဘုံပြစ်လောင်ချာတလက်ဘုံသီးနှလုံးလက်လုံးမိုင်း3လုံးစစ်အုံဆောင်တစ်စုံတို့ကိုတင်စီရမိခဲ့တယ်လို့မနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်အစီလက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းရှမ်းပြည်သမတော်နဲ့မြမသမတော်တို့ကြားမှာဒေလဆန်ပိုင်းကဆက်လို့ဆက်ဆံရေးသိမ်းမှမှုတွေရှိလာခဲ့တာပါပြီးခဲ့တဲ့စက်တင်ဘာလကွန်ပိုင်းမှာရှမ်းပြည်နယ်မိုင်းရှူးမြို့နယ်တွင်ဝန်လွယ်သွားလမ်းပြုတ်ပြင်ရေးအတွက်ဒေလတွင်ခြေပြုတ်နေတဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSC အဖွဲ့တွေကိုတာနောက်ဆုပ်ဖယ်ရှားခိုင်းတာနဲ့ပတ်သက်လို့နှစ်ဖွဲ့ဖွဲ့တွေကြားမှာအခြေအနေသိမ်းမှမှုတွေဖြစ်ပွားနေတာပါဒီလမ်းဖောက်လို့မှုကိစ္စနဲ့နှစ်ဖက်စည်းရေးသိမ်းမှလာပေါ်ရှိနေတယ်လို့လဲဆိုင်းမင်းကအခုလိုပြောပါတယ်
မိုင်းရှူးမြို့မြောက်ဘက်ခြံကနေပြီးတော့မှတန်မြင့်ကန်ထီဖောက်ဖို့ပေါ့နော်ဒီဝန်လွယ်ရွာကနေပြီးတော့မှတန်မြင့်ကတိုးစိတ်ကိုလမ်းဖောက်ဖို့တတ်မလို့ဖက်ကတောင်းဆိုဒါကို SSCG ဖက်ကလက်မခံဘူးနောက်ဆုံးအခြေအနေအရကတော့ SSCG ကဖက်ကဒေသအပြင်မှာစီရေးဖြည့်တင်းထားတာတွေရှိနေတယ်တတ်မလို့ဖက်ကလည်းစကားခလက်အောက်ခံတိုက်ရင်နဲ့အဲ့ဒီမင်းစုမြို့နယ်ကဲမှာအခြေချတဲ့စစ်ပြူဟာနှစ်ခုလောက်ရှိတယ်အဲ့ဒီလမ်းကိုမလွဲမတွေ့ထောက်လို့ရမယ်ဆိုတော့မလွဲမတွေ့တိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေရှိနေပါတယ်ခင်ဗျာ
အခုလိုတန်လွေမြစ်ကမ်းသိလမ်းဖောက်ရတာဟာ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်ဝန်ဟန်းဌာနချုပ်အပါအဝင် UWSA ဝန်ပြည်သွေးစည်းညီညွတ်ရေးအဖွဲ့ကိုပါစစ်ရေးရချင်းချောက်လာနိုင်တဲ့အခြေအနေတခုလို့မြန်မာနိုင်ငံပင်လုံမျိုးဆက်ကဖက်ဒရယ်သုတေသီသူဖြစ်တဲ့စိုင်းထွန်းအေးကအခုလိုသုံးသပ်ထားပါတယ
် SSPP ဆိုတာကဝါရဲ့အနောက်ဘက်ခြံဒီဘက်ရှိတာပေါ့ဝါခိုင်းလို့ဆိုတာကကြရွားခဲ့ပြီးရှိတယ်ဗျဝါကိုချင်းချောက်နိုင်တဲ့အပေါ်တပေါက်ပွင့်သွားတာပေါ့
ပြီးခဲ့တဲ့2013ခုနှစ်တုန်းကမြောက်ပိုင်းရှမ်းပြည်သမတော်ထိန်းချုပ်ရတန်ရံမြို့နယ်ထဲကလွယ်လန်းဒေသနဲ့2014ခုနှစ်မှာသာပါဆောင်ဂရုစိတ်ဒေသကိုဖယ်ရှားပေးဖို့မြမသမတော်ဘက်ကတောင်းဆိုချက်ကို SSPP ဘက်ကလက်မခံခဲ့လို့နှစ်ဖက်သက်တွေကြားစိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါသေးတယ်။သတိပြည်လုံးငြိမ်းချမ်းပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်တိုင်းဒေသနဲ့ကန်ဖွဲ့တွေအားလုံးသနိုင်ငံလုံးပြည်ခတ်တက်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးကြဖို့ကို NCA နှစ်ပြည့်အခမ်းအနားမှာနိုင်ငံတော်တိုင်းပြည်ကပုတ်ကုန်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ကနေတိုက်တွန်းခဲ့ပါတယ်။လက်ရှိမှာမြန်မာအစိုးရအနေနဲ့တိုင်းဒေသနဲ့ကန်ဖွဲ့ရှစ်ဖွဲ့နဲ့တာ NCA လက်မှတ်ရေးထိုးထားနိုင်သေးပြီးမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့တွေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။
ရရှိမြတ်ရတနင်္ဂနွေပြစ်ခတ်ရစေးစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြတာနှစ်နှစ်မြောက်ခဲ့ပါပြီတနင်္ဂနွေပြစ်ခတ်ရစေးစာချုပ်လို့ဆိုပေမဲ့ဒီစာချုပ်ထဲမှာ KIA ကချင်လူမျိုးရေးတက် UWSC ဝါပြည်သွေးစည်းရေးတက်စရဒီအင်အားကြီးတိုင်းသားလက်နက်ကင်တွေပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးအစိုးရနဲ့စစ်တပ်ဘက်ကတော့ NCA ဟာငြိမ်းချမ်းရေးအတွက်တစ်ခုတည်းသောလမ်းပေါက်လို့ရှုမိနေတဲ့သဘောမှရှိပါတယ်အခုရှိနေတဲ့ NCA စာချုပ်ဟာတကယ်ပဲညီညာရေးအတွက်တလန်းတဲသောထွက်ပေါက်ဖြစ်တယ်လို့ယူဆနိုင်ပါသလားအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပဝင်ဆွေးနွေးမြန်မြန်လုပ်ရတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ်ဆွေးနွေးလို့တဲ့မြန်မြန်လုပ်တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အခုအင်္ဂါညတရက်လိုင်းဆွေးနွေးခန်းကိုည9နာရီခွဲမှာစတင်မှာဖြစ်ပါတယ်။အခုဆက်လက်ပြီးတော့နေပြည်တော်လေးစိတ်မှာလက်နက်တွေဖမ်းမိတဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်ရှင်။နေပြည်တော်အပြည်ပြည်ဆိုင်ရာလေးစိတ်မှာတရားမဝင်လက်နက်နဲ့မူရစ်ဆေးဝါးဖမ်းဆီးမှုနဲ့ပတ်သက်လို့ဆက်လက်ရှာဖွေစစ်ဆေးရမှာတနက်တချို့ကိုထပ်မံသိမ်းဆည်းရမိခဲ့ပြီးတန်တရားရှိသူတချို့ကိုလည်းထပ်မံဖမ်းဆီးခဲ့ကြောင်းပြည်ထရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့နေပြည်တော်မှာပြည်ထရေးဒုတိယဝန်ကြီးကသတင်းထောက်တွေကိုပြောကြားခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်ပြည်ပဆိုင်ရာလေးစိတ်မှာအရင်သမရဦးသိန်းစိန်ဇိုးဝါလက်ထက်ကပြည်ထောင်စုဝန်ကြီးဟောင်းဦးသိန်းစန်းရဲ့တားဖြစ်သူဖြိုးကိုတင်ဆန်းတဲ့အပေါင်းပါစီကနေတရားမဝင်လက်နက်နဲ့မွေးဆေးဝါးတွေကိုဖမ်းဆီးရမိခဲ့ပြီးနောက်ပိုင်းဂွင်းဆက်တရားခဏ်တွေကိုစုံစမ်းနေပြီးဒီကနေ့ထိလူ12ယောက်လက်နက်21လက်ဖမ်းဆီးသိမ်းဆည်းထားတယ်လို့ပြည်ထောင်ဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကပြောပါတယ်
တရားခဏ်တွေစစ်ဆေးလို့ရတဲ့ချက်တွေကနေဒီဂွင်းဆက်တရားခဏ်တွေဆက်လက်ဖော်ထုတ်ပြီးတော့ကျွန်တော်လက်နက်တွေဆက်လက်ပြီးဖော်ထုတ်သိမ်းဆည်းလက်ရှိပါတယ်ပထမနေ့မှာတော့ကျွန်တော်အလုံးပေါင်းကျွန်တော်တို့73လက်တင်စီပြီးဖြစ်ပါတယ်ဒီကနေ့တော့ကျွန်တော်တို့လက်နဲ့8လက်ထပ်မှန်ပြီးတင်စီရမိပါတယ်ကျွန်တော်ဒီကနေ့အထိတော့ကျွန်တော်တရားခံ12ယောက်ကျွန်တော်တို့ဖမ်းဆီးထားဖြစ်ပါတယ်ဝင်းဆက်တရားခံတွေလည်းဆက်လက်ဖော်ထုတ်နေပါတယ်ရရှိတဲ့အချိန်ဒီအားလုံးလည်းကျွန်တော်တို့သတင်းဆက်လက်ပြီးထုတ်ပြန်ပေးပါမယ်
ကျန်းရှိရေးလက်နက်တွေနဲ့ဂွင်းစစ်တရခန်းတွေကိုဖမ်းဆီးသိမ်းဆီးဖို့ကိုဦးစားပေးဆောင်ရွက်နေတယ်လို့ပြည်ထောင်စုဒုတိယဝန်ကြီးကဆက်ပြောပါတယ်
။အဓိကတော့ကျွန်တော်ခုနပြောသလိုပဲကျွန်တော်တို့ကျန်းရှိနေတဲ့လက်နက်တွေနဲ့ဂွင်းစစ်တရခန်းတွေအားလုံးကိုကျွန်တော်တို့အမြန်ဆုံးဖမ်းဆီးရမယ့်ကိုသိမ်းဆီးရမယ့်ကိုဒါအရေးကြီးဆုံးဖြစ်တဲ့အတွက်ဒါကိုကျွန်တော်ဦးစားပေးလုပ်နေပါတယ်ခင်ဗျာ။လုပ်တဲ့လုပ်ငန်းစဉ်အားလုံးမှာလည်းကျွန်တော်တို့သက်ဆိုင်ရာဌာနအားလုံးနဲ့လည်းပေါင်းဆက်ပြီးဆောင်သွားမှာပါ။ဒီစဲဥတွေပေါ်မှာချိုးဖောက်တဲ့လုပ်ငန်းစဉ်တွေအားလုံးလည်းကျွန်တော်တို့ဖော်ထုတ်ပြီးဆောင်သွားမှာပါ
။လက်ရှိမှာတော့ဖြုတ်ကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆောင်မှုမွေးရပုံမှန်တွေနဲ့အမှုပွင့်ဆောင်ရင်ထားပြီးအခုလိုမွေးစေးဝါနဲ့လက်နက်တွေကိုအတူတကွဖမ်းဆီးရမိတဲ့အတွက်အကြမ်းဖက်ဥပဒေနဲ့လည်းညှိစွန်းတယ်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းအထွေထွေတွင်းရေးမှုဦးသိန်းတန်းဝန်းကတုံ့တက်ပြပါတယ
်။လောလောဆယ်ကတော့စွန့်တန်းစီစီတဲ့ကာလပေါ့နော်။ကလာဆိုတဲ့အခါကျတော့ဟိုလောလောဆယ်လောက်ကန်ဆောင်ကြတယ်ဆိုတော့မြန်မာတဲ့ဟိုအေးစ်ကုမ္ပဏီကိုဝင်ဆိုဝင်စီးတာတော့ချက်ချင်းနှိမ့်နေချင်းတော့ဂျန်နယ်နဲ့လိုက်တာအဲဒီကောင်းပါတယ်။ဒါပေမဲ့ညိတာတွေအများကြီးပါလေလက်လက်မှုတွေတော့လက်လက်နဲ့မွေးစေးနဲ့အတူတွဲမိတဲ့အတွက်ဒါအကျန့်ဖက်ဥတွေနဲ့ညိရယ်နော်
ဖြူကိုတင်ဆက်ဟာ2012ခုနှစ်ကအေရိုက်တိုင်းဒေသကြီးမြောင်းမြောင်းမြို့နယ်ကနေကြံ့ခိုင်ရေးပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်တော်ဖြစ်ခဲ့က ACE ကုမ္ပဏီရဲ့အကြီးအကဲတူဖြစ်ပြီး ACE ကုမ္ပဏီဟာဆောက်လေလုပ်ငန်းဟိုတယ်လုပ်ငန်းတွေကိုအဓိကလှုပ်ဆောင်တဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။မင်းညာပိုင်းကရန်ကုန်မြို့တာကိတာမြို့နယ်ရှုကင်းသာပလန်းမှာရှိတဲ့ဖြူကိုတင်ဆက်ပိုင်ဆိုင်တဲ့ ACE ကုမ္ပဏီဝင်ကိုရဲတပ်ဖွဲ့တွေကရှာဖွေစစ်ဆေးမှုတွေဆက်လက်ပြုလုပ်ခဲ့ရမှာတော့တနက်နေ့မွေးစည်းဝါအချုပ်ကိုထပ်မံရှာဖွေဖမ်းဆီးရမိခဲ့ပြီးကုမ္ပဏီကိုလည်းချိတ်ပိတ်ခဲ့ပါသေးတယ်ခင်ဗျာ။
ကိုထောင်ခန့်သတင်းပေးပို့ခဲ့တာပါ VOA မြန်မာပိုင်းအင်္ဂါနေ့ညနေရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ညနေခင်းအစီအစဉ်ပြပြချင်းမှာတော့ VOA ရဲ့ရုပ်မြင့်သံကြားအစီအစဉ်ကိုညနေ9:00ကနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုဒုကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ည9:00ကနေ 10:00 အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line meter 24 25နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုနှမ်းလောင်ပြောပြပေးပါမယ်ရှင
်။အီရတ်နိုင်ငံတွင်ကကတ်လူမျိုးစုလက်နက်ကိုင်တွေထိန်းချုပ်ထားတဲ့ခီယာကုတ်မျိုးထက်ကရင်းနှံတွင်အတော်များများကိုရောစင်ကြားမျိုးကိုပါအီရတ်အစိုးရတပ်သားတွေကအင်္ဂါနေ့မှာသိမ်းပိုက်လိုက်ပြီးကတ်လက်နက်ကိုင်တပ်ဖွဲ့တွေကိုတိုက်ထုတ်လိုက်ပါတယ်။တစိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ကတ်လူမျိုးစုရဲ့ဒေသမှာတံမြန်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်ရမယ်လို့အစိုးရဘက်ကခန့်မှန်းထားတာပါ။ဘီလ်ဟာဆန်နဲ့အဗနာရင်းနှံတွင်နေစီကနေကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေအသာတကြီးဆုတ်ခွာသွားခဲ့ကြတာပါ။ပက်ရှမာကာလို့ခေါ်တဲ့ကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေဆုတ်သွားတဲ့အတွက်လဲစင်ကြားမျိုးကိုအစိုးရတပ်တွေကအင်္ဂါနေ့မှအလဲတကူသိမ်းပိုက်နိုင်ခဲ့ကြတာဖြစ်ပါတယ်။ဆိုမာလီယာနိုင်ငံမိုကာဒီရှိုမြို့တော်မှာအစ္စလာမစ်အကြမ်းဖက်ဆွေသွေးကြော်ရရဲ့တိုက်ခိုက်မှုကြီးအတွင်းအသက်မသေးကျန်ရသူတွေကိုဆက်လက်ရှာဖွေနေရမှာဒီကနေ့အသေးဆုံးသူအရေအတွက်300အထိတိုးလာနေပါတယ်။ပြီးခဲ့တဲ့စနေနေ့ကဖြစ်ခဲ့တဲ့ကြီးမားတဲ့ကာဘုံဖောက်ခွဲမှုကြီးအတွင်းမှာထဏ်ရာရသူပေါင်း429ယောက်ရှိပြီးသေဆုံးသူဦးရေထပ်ပြီးတိုးလာနိုင်တယ်လို့အစိုးရကပြောပါတယ်။မနေ့ကတော့အသက်ရှင်လက်လူ9ယောက်ကိုအပျက်စီးပုံနဲ့ကြားကနေဆွဲထုတ်ခဲ့တဲ့နိုင်ငံတလို့အလောင်းတချို့ကိုလည်းထပ်ပြီးရှာတွေ့ခဲ့တဲ့အကြောင်းဗိုလ်မှူးချုပ်အဗ်ဒီဝါဟာအဘူလာကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်ထမှန်ထွက်ပြေးလာကြတဲ့ဒုက္ခတွေသတောင်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နဲ့ဆက်အနီးမှာဝင်ခွင့်ရဖို့ဆောင်ဆိုင်နေကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါရယ်။တင်းနှင်းငွေနေကစလို့ရိုဟင်ဂျာဒုက္ခသည်ပေါင်းခန့်မှန်းချီသတောင်းကနေသတောင်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နဲ့ဆက်အနီးရောက်လာခဲ့ကြကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ UNHCR ကအကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရှင်မနက်ကအယ်ပြာဒါဒေတာမှာရှိတဲ့ IS စစ်သွေးကြွတွေလေ့ကျင့်ရေးစခန်းကိုအမေရိကန်လေးကလေးချောင်းကနေတက်ခဲ့တာမှာ IS စစ်သွေးကြွတက်ခဲ့ရတဲ့မှာအများပြားသိဆုံးခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်
။တရင်တင်ချုပ်ကိုနန်းလောင်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆွမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူဘီယာအယ်တာယီဖြစ်ပါတယ်။ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ 6:00 ခွဲနဲ့ 9:00 ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.